မေရိကန်ပြည်အောင်စုတက်နက်စီပြည်နယ်မန်ဖစ်မြို့မှာအသက်29နှစ်အရွယ်အာဖရိကနယ်ပွားယာဉ်မောင်းတယောက်ကိုရဲ9ယောက်ကရရက်ဆက်ဆက်ရိုက်နှက်ခဲ့တဲ့ဗီဒီယိုရုပ်သံဖိုင်မန်ဖစ်ရဲဌာနကဒီနေ့ထုတ်ပြန်ဖို့ချိန်နေတဲ့အချိန်မှာပဲတည်တည်ငြိမ်ငြိမ်နဲ့တုံ့ပြန်ကြပါလို့သမ္မတဂျိုးဘိုင်ဒန်ကလူထုကိုတိုက်တွန်းထားပါတယ်။မကြေမနက်ဒေါသဖြစ်တာကိုနားလည်ပေမဲ့အကြမ်းဖက်မှုကိုတော့ဘယ်တော့မှလက်ခံမှာမဟုတ်ဘူးလို့သမ္မတကမနေ့ကကြေညာချက်ထုတ်ပြန်ပန်ကြားခဲ့တာပါ။ရဲတွေရဲ့ရိုက်နှက်မှုကြောင့်တိတ်ဆုံးသွားခဲ့ရတဲ့ထိုင်ရာနီကိုစ်ရဲ့ဖြစ်ရဟာနိုင်ငံအတွင်းပြည်မှုဆိုင်ရာတရားစီရင်မှုတွေမှာလူတိုင်းအပေါ်ဂုဏ်သိက္ခာနဲ့အညီတန်းတူညီမျှဆက်ဆံတဲ့မျှတတဲ့တရားစီရင်မှုတွေဖြစ်ရမယ်လို့ကတိပြုထားတဲ့အတိုင်းဖြစ်လာဖို့လိုအပ်နေသေးတယ်ဆိုတာကိုနာကျင်စရာသတိပေးနေတာပါပဲလို့လည်းသမ္မတဘိုင်ဒန်ကပြောပါရယ်။မန်ဖစ်မြို့တော်ဝင်ဂျင်စတစ်ကလန်ကလည်းအခုလိုဖြစ်ရမျိုးထပ်မဖြစ်အောင်အရေးယူဆောင်ရွက်မှုတွေလုပ်သွားမယ်အကြောင်းပြောပါရယ်။ဝန်ထမ်းတွေရဲ့လုပ်ရက်ကတိတ်ကိုစိုးရွားလို့နဲ့ရဲတပ်ဖွဲ့ဝင်တွေအပေါ်မှာဘယ်သူတဦးတယောက်ကမှဥပဒေရဲ့အထက်မှာမရှိရဘူးဒီလိုစိုးရွားတဲ့ဖြစ်ရမျိုးနောက်မဖြစ်ရအောင်လှုပ်ဆောင်နိုင်တာမှန်သမျှကိုဆက်ပြီးတော့လုပ်သွားမှာပါလို့မြို့တော်ဝင်ဂျင်စတလန်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာကတိပြုပြောဆိုပါတယ်ဇန်နဝါရီလ9ရက်နေ့ကထိုင်ရာနီကိုစ်မောင်းလာတဲ့ကားကိုရဲတွေတားပြီးတော့စစ်ဆေးတဲ့အချိန်အချင်းများရာကနေရဲဝန်ထမ်း9ဦးကဝန်ဝင်ရနေတာခံရပြီးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပြီးတဲ့နောက်3ရက်အကြာစစ်ရုံမှာတည်ဆုံသွားခဲ့တာပါရဲတွေကမှတက်ထားတဲ့ဗီဒီယိုကင်မရာကနေမှတ်တမ်းတင်ထားတဲ့ဗီဒီယိုပုံတွေကိုအများပြည်သူကြည့်နိုင်အောင်ဒီကနေ့ထုတ်ပြန်ပေးမှာဖြစ်ပါတယ်ရှင်။